2009ရွှေဝါရောင်ဒေါ်လာရေးဟာမြန်မာနိုင်ငံရဲ့သမိုင်းမှာတန်ဃာတော်တွေရဲ့ပါဝင်မှုအပြောင်မြောက်ဆုံးကဏ္ဍဖြစ်ပါတယ်ခင်ဗျာ။အဲ့ဒီနှစ်စက်တင်ဘာလ5ရက်နေ့ကပခုတ်ကူမှာတန်ဃာတွေရိုက်နှက်ခံရတဲ့တရင်ကိုဖြန့်ချိသူတွေထဲမှာမြို့ကလူငယ်ကိုစာနီနဲ့မန္တလေးမြို့က NLD ခေါင်းဆောင်ဒေါ်ဝင်းမြတ်မြတ်တို့လည်းပါဝင်ပါတယ်။မြန်မာနိုင်ငံခရစ်ယာန်အသင်းတော်များကောင်စီအထွေထွေအတွင်းမှုဖြစ်တဲ့ဥမန်ပါမာစာထန်းကအဲ့ဒီရပိုင်းတွေအတွင်းရန်ကုန်မြို့မှာတန်ဃာတော်တွေမြစ်တာပို့ကြွချီလာတာကိုဖူးမြင်ရတာဟာအလွန်ကြီးညိုပွဲဖြစ်ပါတယ်လို့ RFA ကိုမိန့်ကြားခဲ့ပါတယ်ခင်ဗျာ
ကျွန်တော်တို့ရုံရှိကနေကြည်လမ်းမယူတိုင်းတန်ဃာတော်တွေတန်ဃာအငယ်လေးတွေပါယဟန်ငယ်လေးတွေပါတယ်ယဟန်ကြီးလည်းပါတယ်အကြီးဆုံးကတော့40ပိုင်းလောက်ရှိပါမယ်အငယ်ဆုံးကတော့69ရွယ်ပေါ့အသက်အားဖြင့်ပြောရရင်တရက်ပြီးတရက်ဆန္ဒပြတယ်ပေါ့နော်ဒီကုံစင်းနှုံးတွေကြီးမြင့်နေပြည်သူတွေကြက်တဲဖြစ်တဲ့ဒါကြောင့်အစိုးရတော့စဉ်ကြည့်ပါအောင်ဆိုပြီးတော့ဖျားသားတော်တွေကရှင်းလုပ်တဲ့အစ်စ်လို့နားလဲပါပဲ
အစ္စလာမ်ဘာသာဝင်တဦးဖြစ်တဲ့ဒေါ်ဝင်းမြတ်မြတ်ဟာတရင်မီဒီယာတွေကိုအဲ့ဒီကာလာတုံးကသူတတ်နိုင်သမျှကူညီခဲ့သူပါ
ပခုတ်ကူမှာဆရာတော်တန်ဃာတော်တွေကိုတိုင်မာချီပြီးရိုက်တယ်ဆိုတော့ဇာနီရလည်းပဲဒီမှာစီလမ်းဆက်တယ်ဒီမှာနဲ့သူနဲ့မမြင်ဘူးပါဘူးကျွန်တော်တို့စီမှာတော့ထုံကြီးတွေကိုတိုင်မာချီပြီးရိုက်နေပြီအဲ့တော့ကျွန်တော်မီဒီယာတွေနဲ့ချိတ်ဆက်ပေးပါဆိုတော့ဒီမှာအဲ့ဒီမှာ RFA BBC VOA TVB အကုန်လုံးနဲ့ကျွန်မတောင်းချောက်ချိတ်ဆက်ပေးတယ်ဆက်ပြီးတော့သူကဟိုကနေအင်တာဗျူးတွေလုပ်တယ်သူနဲ့အပါအဝင်အဲ့ဒီမှာလှုပ်ရှားနေတယ်တန်ကအရေးဆောင်ရနေတဲ့လူတွေအကုန်လုံးကနေအင်တာဗျူးလုပ်တယ်နောက်ကလို့ပြောတော့ခါအန်တီအဲ့ဒီဖုန်းတွေကတော့ဖြတ်ပလိုက်ပြီကျွန်တော်နောက်ထပ်ဖုန်းပေးပါမယ်ဟောဒီဖုန်းတွေနဲ့စကိုင်းမှာဆိုတော့ကျမစီကိုမီဒီယာတွေကမေးတဲ့အခါမှာကျမအဲ့ဒီဖုန်းအသစ်နံပါတ်တွေပေးအဲ့လိုနဲ့ပဲကျမတို့မီဒီယာတွေကိုသတင်းပေးနိုင်ရပါတယ်ဒါကမန္တလေးတရားတွေကပြန်လာတယ်ရန်ကုန်ပြန်လာတော့ရန်ကုန်မှာကျွန်တော်လည်းကျမစီမှာလမ်းပေါ်မှာဖြစ်ကြတယ်ကျွန်တော်တို့ဗုဒ္ဓထောင်မှာတော့ဘယ်လိုဖြစ်နေလဲဆိုရင်ကျမအဲ့ဒီနံပါတ်ကလေးတွေမှတ်ထားတယ်ပတ်ထားပြီးကျမတို့ကမီဒီယာတွေပြီးတော့ရန်ကုန်မှာဖြစ်ပျက်နေတဲ့ဟာတွေရောမန္တလေးမှာလည်းအတူတူပဲလာလာဆက်တဲ့လူတွေဖုန်းတွေအခုကျမမှတ်ထားတယ်မှတ်ထားပြီးတော့မှမီဒီယာတွေလာရင်အဲ့လိုပြီးတယ်ကျမတို့မန္တလေးမှာလည်းပဲလမ်းလျှောက်တယ်နောက်ဖခင်ဆူတောင်းရမြတ်စွာဘုရားမှာသွားပြီးတော့မှကျမတို့ဆူတောင်းပွဲတွေလုပ်တယ်
စက်တင်ဘာ24မှာဒေါ်ဝင်းမြတ်မြတ်ဖမ်းခံရပါတယ်။အဲ့ဒီမတိုင်ခင်ရက်ပိုင်းအတွင်းပခုတ်ကူကသတင်းတွေပို့ပေးခဲ့တဲ့ကိုစာနီကိုအိန္ဒိယနိုင်ငံလွတ်မြောက်ရောက်ရှိအောင်ကလေးမျိုးကနိုင်ငံရေးသမားတွေနဲ့သူချိတ်ဆက်ကူညီခဲ့ပါတယ်။ကိုစာနီဟာအဲ့ဒီနောက်ပိုင်းကျွန်တော်တို့ RFA သတင်းတောက်ကိုနေလင်းဖြစ်လာပြီးအခု BBC သတင်းတောက်ကိုနေမျိုးလင်းပါ။ဒေါ်ဝင်းမြတ်မြတ်ကိုဖမ်းဆီးတဲ့အခါသူနဲ့သတင်းပေးသူတွေဖုံးဆက်သွားတဲ့စာရင်းကိုထောက်လိုင်းရေးတွေကတက်တည်ပြခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ရဲ့တဲ့နဲ့42ပေါ်ပြည်သူစီကနေပြမကျမစီလာထားတယ်အဲ့ဒီကောတွေကိုသူတို့ကပြတယ်ဒီမဲ့42ကောရှင်စီယံစုံလန်းစစ်စီတက်မှာပဲချုပ်ထားပြတော့မှဒီလိုပါပဲနေရောညရောအိတ်ချိန်တောင်မပေးပါဘူးရှင်းရနေတော့အမလေးထောင်ပို့တယ်ပြီးတော့မှနောက်တစ်နှစ်လောက်ချုပ်ထားပြတော့မှ2008ခုနှစ်အောက်တိုဘာတော့မှရုံးတင်ပြတော့မှ7နှစ်ချပြတော့ဒီမောက်ပူလာကိုပို့လိုက်တာပါပဲအဲ့ဒီအခါမှာတော့အမေရိကန်တန်ရာရှိတွေနဲ့ဒီမှာဒီနိုင်ငံရေးအခြေအနေတွေကို6ချိန်တွေ့ဆုံပြီးပြောတယ်ဆိုပြီးချလိုက်တာပါ
ဒီဘဲရင်အရေးခင်မှာဖန်စီခံရပြီးပြန်လွတ်လာခြင်းကစတင်ကအမေရိကန်တန်တမန်တွေနဲ့ဒေါ်ဝင်းမြတ်မြတ်အဆက်အသွယ်ရရှိခဲ့ပါတယ်။အဲ့ဒီဆက်သွယ်မှုတွေဟာအခုရွှေဝါရောင်နဲ့ပတ်သက်ပြီးဖန်စီခံရခြင်းမှာတော့စစ်အစိုးရတရားရုံးကသူ့ကိုထောင်ဒဏ်နှစ်ရှည်ချမှတ်ဖို့အထောက်အထားဖြစ်သွားခဲ့ပါတယ်ခင်ဗျာ
။ဒီဘဲရင်ဖြစ်ပြီးတဲ့အခါမှာဒီမကလက်နှစ်ဖက်စလုံးနဲ့ကျိုးသွားတယ်။အဲ့တော့ဒီမကအလုံးစစ်စင်းဦးမှာထားစေးကူပြီးတော့ရွှေဘိုးထောင်ကိုပို့ပေးလိုက်တယ်။ရွှေဘိုးထောင်ကနေပြတော့မှ2004ခုနှစ်ဇန်နဝါရီ16မှာလွတ်တယ်။လွတ်ပြီးတဲ့အချိန်အစပြီးဘဘဦးအောင်ရှိတို့စီကိုခွင့်တောင်းပြီးတော့မှအမေရိကန်တာဝန်ရရှိရာဒီမကကိုလာလာပြီးတွေ့ကြတယ်ကျမတို့ခေါ်ပြီးသူတို့နဲ့အတူသမင်းစားတယ်ကျမတို့အားပေးတာပေါ့အမေရိကန်တာမတ်ကအဲ့တော့မစ်စ်ဗီလာရိုဇာကျမလည်းပြည်သူတွေကတော့တဖြည်းဖြည်းနဲ့ဘလောက်ထိမွေးလာပြီဆင်အနာရှင်ကတော့ဘလို့ချမ်းသာနေတယ်ကျမအဲ့ဒါတွေပြောတယ်ပြောတော့ကျမတို့ချွေစီရမှာဒါတွေအကုန်ထည့်မေးတယ်ကျမမပြောဘူးရှင်းရနေတော့သူကနေမှာအန်တီတဲ့အန်တီမပြောရင်ကျွန်တော်ရှိုးရမလားတဲ့ရှိုးလေလို့ဆိုလိုက်တော့စောင့်ကြီးအဝါစောင့်ကြီးကျမရဲ့အဲ့ဒီဟိုတယ်ထဲမှာပြောတဲ့စကားတွေတလုံးမကြံတသဝင်မသိမ့်ပါတယ်
ရွှေဝါရောင်တော်လှန်ရေးကိုအစိုးရလုံခြုံရေးတပ်ဖွဲ့တွေဖြိုခွဲခဲ့ခြင်းကလိုက်လံဖမ်းဆီးခံရတဲ့တန်ဃာတော်တွေကိုကူညီပေးခဲ့သူတဦးကတော့အထက်မြန်မာပြည်မက်သက်တဲ့အသင်းတော်ရဲ့ဂိုင်းချုပ်ဆရာတော်ဒေါက်တာဇော်ဝင်းအောင်ပါရွှေဝါရောင်အပြီးမှာဘာသာပေါင်းစုံညီညွတ်ရေးကိုစတင်ခဲ့တဲ့ပုဂ္ဂိုလ်တဦးလည်းဖြစ်ပါတယ်ခင်ဗျာ
မန္တလေးမှာ2009ခုနှစ်မှာပေါ့နော်ကျွန်တော်တို့ဒီမန္တလေးမှာရှိနေတဲ့ပရိုက်တာဖွဲ့တွေဒီလူရေးအသင်းဖွဲ့တွေအားလုံးသူပြီးတော့ကျွန်တော်တို့က ပထမဦးဆုံး development training လေးတစ်ခုပေးပါတယ်အဲဒီပေးတဲ့ရလက်ကနေပြီးတော့မှဘာသာပေါင်းစုံပါဝင်လာကြတဲ့အချိန်ကာလမှာကျွန်တော်တို့ကဘာသာပေါင်းစုံကျူနာရှင်များအဖွဲ့ဆွေးပြီးတော့ဖွဲ့လိုက်ပါတယ်ပထမတော့ကျွန်တော်တို့ကဒါဒီ provider နဲ့ပေါ့နော်ပတ်ဝန်းကျင်တန်ရှင်တို့မိုက်ပေါက်တာတို့ကျွန်တော်ဆောင်ရွက်ပါတယ်နောက်ပိုင်းမှာလူမှုရေးကဏ္ဍလေးတွေကိုဆောင်ရွက်လာအဲဒီဆောင်ရွက်လာပြီးတဲ့နောက်မှာဘာသာပေါင်းစုံအတွင်းမှာတကယ်ကြီးလုံးညွှန်စွာနဲ့တဘာဝဘေးကြုံတွေ့လာတဲ့အချိန်ကာလတိုင်းမှာဒီဖွဲ့လေးကအကူအညီဆောင်ရှောက်မှုဖြစ်ကြပါတယ်အဲ့ဒီအချိန်မှာပဲဒီပကဖြစ်စဉ်လေးတွေပေါ်ပေါက်လာတယ်။နောက် HP လေးတွေကြားလာတဲ့အခါမှာကျွန်တော်ကဘာသာပေါင်းစုံပဋိပက္ခကြိုတင်ကာကွယ်တားဆီးဆိုပြီးတော့အဖွဲ့တစ်ဖွဲ့ကိုဖွဲ့ခဲ့ကြပါတယ်။ဒီကျွန်တော်ဒီမုံရွာတို့လာရှိုးတို့မက်ဒလင်းတို့ဘက်မှာဘာသာရေးဆိုင်ရာပဋိပက္ခလေးတွေဖြစ်စဉ်တွေပေါ်ပေါက်လာတဲ့အခါမှာကျတော့မန္တလေးမြို့မှာအဲဒီအရကူးဖြတ်လာတဲ့အချိန်မှာကျွန်တော်ဆက်လက်ပြီးတော့မှကြီးထားမှုမရှိသေးဘူးဆိုပြီးတော့မန္တလေးဘာသာပေါင်းစုံချစ်ချင်းညီညွတ်ရေးဆိုတဲ့အဖွဲ့ကိုလည်းကျွန်တော်တို့ဆောင်ရွက်နိုင်ခဲ့ပါတယ်။ဒီကကျူရင်းကဝတာဖြစ်ရေးမန်ငိမ့်ထိန်လို့ခေါ်တဲ့မန္တလေးငိမ့်ချမ်းကိန်းလေးကြီးခွဲတွေကနေပြီးတော့မှကာကွယ်လိုက်တဲ့ခါကျတော့ကျွန်တော်တို့မန္တလေးမှာရှိုးသွားတဲ့ဖြစ်စဉ်ဖြစ်မလာဘဲနဲ့ဒီဒီပကကြုံငိမ့်သွားခဲ့ပါတယ်
မြန်မာနိုင်ငံခရစ်ချန်အသင်းတော်များကောင်စီအထွေထွေအတွင်းမှုဥမန်ပါမာစာတန်းဟာလည်းလက်ရှိဘာသာပေါင်းစုံအတူရှင်တွဲနေထိုင်ရေးလုပ်ငန်းတွေမှာစိတ်ဝင်တစားပါဝင်ဆောင်ရွက်နေတဲ့ပုံကိုဖြစ်ပါတယ်ဒေါ်အောင်ဆန်းစုကြည်နေအိမ်ကဘာသာပေါင်းစုံစုတောင်းပွဲကိုအာဇာနည်နေ့ကတည်းကသူတက်ရောက်ခဲ့ပါသေးတယ်။ဘာသာတရားအလုံးဟာငြိမ်းချမ်းမှုကိုဟောကြပါတယ်လို့သူကမိန့်ပါတယ်ခင်ဗျာ
။သူတော်စင်တန်ဃာတွေကရှိနေတယ်သူကိုကိုယ်တိုင်ကလည်းကောင်းမြတ်တဲ့အရာတွေကျင့်ကြံနေတဲ့အတွက်ဒီအချင်းလွဲမှားမှုလေးတွေ misunderstanding ဖြစ်မှုလေးတွေဆွဆွဲမှုလေးတွေကကုစားလို့ရတဲ့ဟာလို့ယူဆပါတယ်လို့ဘာသာပေါင်းစုံကငြိမ်းချမ်းစွာအတူရှင်တွဲနေထိုင်တာကြားပါပြီ။နောက်တစ်ခုကတော့ဘာသာပေါင်းစုံချစ်ကြည်ရေးအတွက်လှုပ်ရှားနေတဲ့တန်ဃာတော်အရှင်သူမြတ်များနဲ့ discussion ဝိုင်းမှာကျွန်တော်တို့ပါဝင်လိုပါတယ်။အထူးသဖြင့်ငြိမ်းချမ်းရေးအတွက်ကို promote လုပ်တဲ့ဒီအစီအစဉ်လေးကိုကျွန်တော်ယုံကြည်ပါတယ်။ကျွန်တော်တို့ကဘာမှပဋိပက္ခဖြစ်ဖို့နေနေတာဒါလာလို့မကုံဆုံးနိုင်တဲ့ဒီလမ်းညွှန်မှုတွေရှိနေပြီဖြစ်တဲ့အတွက် sustainable peace ဆိုတဲ့အရာအတွက်ဘာသာပေါင်းစုံကို
မောင်းလို့ဖို့တိုက်တွန်းပါလေ2015ခုနှစ်အထိအထက်မြန်မာပြည်မက်သဒစ်အသင်းတော်ရဲ့ဂိုင်းချုပ်ဆရာတော်အဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကဘာသာပေါင်းစုံညီညွတ်ရေးဟာရွှေဝါရောင်တော်လှန်ရေးရဲ့နောက်ဆက်တွဲအကျိုးကျေးဇူးတရဖြစ်ပါတယ်လို့မိန့်ကြားခဲ့ပါတယ
်ဒီရွှေဝါရောင်တော်လှန်ရေးဖြစ်ပြီးတဲ့နောက်ပိုင်းမှာဗဟန်းသံဃာတော်ရဲ့ပြည်သူပြည်သားတွေပေါ်မှာထားတဲ့မေတ္တာတနည်းအားဖြင့်တော့ကျွန်တော်တို့ဖိနှိပ်မှုချုပ်ချယ်မှုအောက်ကနေလွတ်မြောက်လာနိုင်ဖို့ဆောင်ဦးရဲ့ပြုပြီးခဲ့ကြတဲ့ဇာတန်ဃာတော်များကိုယဟန်တန်ဃာတော်များကိုလည်းကျွန်တော်တို့ဒီနေ့ဘာသာပေါင်းစုံတွေကတော့အင်မတန်မှဂုဏ်ယူပါတယ်ဂုဏ်ယူပါတယ်ဒေသပါတယ်တို့ရဲ့ဒီလိုပြည်သူပြည်သားပေါ်မှာထားတဲ့မိသားတရားနဲ့တို့မှလည်းအားလုံးတာဝန်ရှိကြတယ်ဆိုပြီးတော့မှဒီဘာသာပေါင်းစုံအသင်းအဖွဲ့အစည်းများကိုကျွန်တော်တို့ပေါ်ပေါက်လာခြင်းဖြစ်ပါတယ
်ရွှေဝါရောင်တော်လှန်ရေးကြောင့်မြန်မာပြည်ကတန်ဃာတွေရဲ့မြင့်မြတ်မှုကိုကဘာတခွင်ကချင်းမွန်းခဲ့ရပါတယ်ခင်ဗျာပြည်သူတရားလုံးစစ်ဖနအုပ်ကလွတ်မြောက်ရေးအတွက်ဆွတ်လွတ်အနစ်နာခံခဲ့တဲ့ဆရာတော်တွေကိုဘာသာမတူလူမျိုးကွဲပြားသူအလုံးကလေးစားကြရတဲ့အဲ့ဒီတမိုင်းဟာအခုနှစ်ပိုင်းတွေအတွင်းပေါ်လာခဲ့တဲ့အစွန်းရောက်မှုတွေကြောင့်ပြည်တွင်းပြည်ပမှာတစုံတရာအတိုင်းအတာအထိညှိုးမိန်ကြရတာအမှန်ပါမြန်မာပြည်ရဲ့ပြောင်းလဲမှုတွေကိုမလိုလားသူတွေကဘာသာရေးနဲ့လူမျိုးရဲ့အမြင်ကျင်းမြောင်းသူတချို့ကိုအတုံးချပြီးအပြည့်အမှောင်တွေလှုပ်ဆောင်နေတာကိုအထင်ရှားမြင်နေရပါပြီအခုကြာရောက်တဲ့ရွှေအောင်တော်လှန်ရေးဆယ်နှစ်ပြည့်ကာလဟာကမ္ဘာလယ်မှာမြန်မာတန်ဃာတော်တွေရဲ့မြင့်မြတ်တဲ့ဂုဏ်သိက္ခာတွေကိုတဖန်ပြန်လဲတောက်ပြောင်ထွန်းလှန်စေမဲ့ကာလပဲလို့မျှော်လင့်ရကြပါခင်ဗျာ